တော်ရရှိမြခင်ဗျာပြေးနိုင်မှလွတ်မယ်ဟေးလို့ကျင်းဝါတတ်တဲ့စကားရှိပါတယ်လူလူချင်းရဲ့လက်ကနေပြီးပြေးနိုင်ရင်တော့လွတ်ကောင်းလွတ်နေနိုင်ပါတယ်ဒါပေမဲ့လို့ပုံနေလို့ကတော့မလွတ်နိုင်ပါဘူးလွတ်အောင်လို့ပြေးမြဲပြေးနေရမှာဖြစ်ပါတယ်ဒါပေမဲ့ဖျားရှင်ရဲ့လက်ကနေဘယ်သူလွတ်အောင်ပြေးနိုင်ပါသလဲပြေးလို့လည်းမလွတ်ပုံနေလို့လည်းမရနိုင်တဲ့အကြောင်းဒီကနေ့တင်ပြရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံသမားကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကယောနာဝတ္ထုအခန်းကြီး1အခန်းငယ်4ကနေအခန်းငယ်30အထိမှာအထင်ရှားတွေ့ရမှာဖြစ်ပါတယ်။တရားခံဘယ်သူလဲလို့မင်းနိုင်ပြန်တော့လဲကိုပဲပေါက်တဲ့။ဖျားကိုမယုံကြည်တဲ့သူတွေကတောင်းဒါဟာဖျားရှင်ရဲ့လက်တော်ပဲဆိုတာအထင်ရှားသိခဲ့ကြရတဲ့ယောနာဝတ္ထုအခန်းကြီး1အခန်းငယ်4ကနေအခန်းငယ်30အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုရှင်းလင်းတင်ပြထားပါတယ်။
မင်္ဂလာပါမိတ်ဆွေအပေါင်းတို့ခေအချိန်ကာလအဖြစ်ဣတရီလာဆိုတဲ့တိုင်းပြည်မှာဒုတိယမြောက်ရေရောပေါင်ဘရင်ကြီးအုပ်ဆိုးနေတဲ့ခမ်းမှန်းကြီး BC 950ကျော်ကန်အချိန်ကာလဖြစ်ပါတယ်အဲ့ဒီဣတရီလာနိုင်ငံရဲ့မြို့တစ်မြို့ဖြစ်တဲ့ဂါသီဖာဆိုတဲ့မြို့သားအမိတ်တဲဆိုသူရဲ့သားဖြစ်သူပရောဖက်ကြီးယောနာရဲ့ဘဝဇလန်တူကလေးကိုယောနာဝတ္ထုဆိုပြီးတော့ကျွန်တော်ကြားနာနေကြရစေဖြစ်ပါတယ်ယောနာပရောဖက်မင်းအခုငါတာဝန်ကိုမင်းသွားပြီးတော့ထမ်းဆောင်ရမယ်။မင်းတို့ရဲ့ရန်သူတော်အေအာမလူမျိုးကြီးဖြစ်တဲ့အာရှူရီတို့ရဲ့မြို့တော်ကြီးနိနေဝေစီကိုချက်ချင်းသွား။ဟိုရောက်တဲ့နဲ့အာရှူရီအပေါင်းတို့ရေမင်းတို့ပြုသောဒုစရိုက်အမှုတွေအပြစ်တွေဟာများလွန်အားကြီးလို့ထာဝရဘုရားအမျက်တော်ထွက်နေပြီဟေ။သတိထားကြပြီတော့ဆိုပြီးတော့သွားရောက်ပြီးတော့ချင်းချောက်စကားနဲ့ကြွေးကြော်လို့တဲ့။အဲ့ဒီလိုပရောဖက်ယောနာစီကိုထာဝရဘုရားရဲ့နှုတ်ကပတ်တော်ဟာဟောဟောဒိုင်းဒိုင်းရောက်လာတယ်။အဲ့ဒီလိုအမိန့်တော်ရောက်လာတဲ့တပြိုင်နက်ဒီပရောဖက်ကြီးယောနာဟာလေချက်ချင်းအရေးတည်ယူလုပ်တယ်။ဘယ်လိုအရေးတည်ယူလုပ်သလဲဆိုတော့ဖျားသခင်ကလည်းခိုင်ကောချက်ချင်းထွက်ပြေးတဲ့အလုပ်ပဲ။တကယ်တော့အထုတ်ကလေးကိုပိုက်ပြီးတော့ဖျားသခင်လက်ကနေလွတ်မှကြနေတာပဲ။စပိန်ကမ်းရိုးတန်းအဆက်ကတာရှုမျိုးဆိုတဲ့ရက်စီကိုရုပ်ပေမျိုးမှဝင်ပြီးတော့သင်္ဘောလက်မှဝဲတယ်။တာရှုသင်္ဘောဘော်ကိုတက်ပြီးတော့တန်းနေအောင်ပြေးပြီ။ငါတော့ဒီတာဝန်ကြီးကလွတ်ပေကျွတ်ပေအခြေအနေမဟန်သေးရင်လေအဲ့ဒီတာရှုကနေပြီးတော့ဒီရက်ဝေးတဲ့ဥရောပဘက်စီကိုအထိဆက်ပြီးတော့ပြေးယုံပဲဖျားသခင်ကိုရှောင်ပုံယုံပဲဆိုတဲ့အတွေးမျိုးတွေနဲ့ထွက်ပြေးခဲ့ပြီဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပါပြီအမိတ်တဲဤသားယောနာတို့ရောက်လာတော့ထာဝရဖျားဤနှုတ်ကပတ်တော်ဟူမူကသင်ထ၍နိနေဝေမြို့ကြီးသို့သွားပြီလျှင်ချင်းချောက်သောစကားနှင့်ကြွေးကြော်လော့ထိုမြို့ပြုသောဒုစရိုက်အပြစ်သည်ငါရှေ့သို့တက်လာပြီဟုမိန့်တော်မူ၏အဲ့လိုအဖဖျားသခင်ကလည်းမိတ်ချလိုက်ကောယောနာတယောက်ဘယ်လိုလုပ်တယ်လဲဆိုတာကိုဆက်ပြီးနားဆင်ကြည့်ပါသို့တော်လေယောနာသည်ထာဝရဘုရားထံတော်မှတာရှုမျိုးသို့ပြေးမိအကြံရှိသည်နှင့်ထလျက်ရုပ်ပေမျိုးသို့သွား၍ရောက်သည်ဖြင့်တာရှုမျိုးသို့သွားသောသင်္ဘောကိုတွေ့ကြုံ၍သင်္ဘောကကိုပေးပြီလျှင်ထာဝရဘုရားထံတော်မှသင်္ဘောသားတို့နှင့်အတူတာရှုမျိုးသို့လိုက်ခြင်းဟာသင်္ဘောကိုစီးလေ၏တဲ့အဲ့ဒီလိုစွန်စားကန်းကြီးတစ်ခုနဲ့စတင်လာတဲ့ဇလန်းကိုနိဒန်းအဖြစ်ကျွန်တော်တို့ကြားခဲ့ရပြီးတဲ့နောက်ပရောဖက်ကြီးယောနာတယောက်ကတော့ဖြင့်လက်မှတ်ဝဲရတာကလည်းအစဉ်ပြေသင်္ဘောမှာကလည်းနေရာလေးကောင်းကောင်းရလိမ့်မယ်တာဝန်ရဲလို့လည်းဘာမှမရှိတော့တဲ့အတွက်ကြောင့်အဆစအယယာငါတော့ဟန်ကြပြီဖျားသခင်ဂျေဇုတော်ကတော့ငါအဖို့ကြီးလာပါပြီဆိုတဲ့အတွေးမျိုးတွေနဲ့ပင်လယ်ခရီးမှာအပျော်ကြီးပျော်နေခဲ့လိမ့်မယ်ဖျားသခင်အလိုတော်နဲ့ဆန့်ကျင်ဘက်လုပ်ရတာအမိန့်တော်ကိုဖီလာဆန့်ကျင်ရတာကိုကလူသားရဲ့ဇာတိပဂရိစိတ်ထဲမှာကတော့တာဝန်တစ်ခုကိုကြောက်ရွံ့ခြင်းဆိုတဲ့စိတ်အာရှုရိဆိုတဲ့ယွံမုန်းစရာလူမျိုးကြီးနဲ့မြို့တော်ကြီးနိနေဝေအတွက်စေတနာကင်းမဲ့စွာနဲ့ကြောက်ရွံ့စရာဝန်လေးပင်မန်းစရာတာဝန်ကြီးကိုရှောင်လို့ခြင်းဆိုတဲ့ဆန္ဒတွေနဲ့ရော့ပြုံပြီးတော့သူဟာဒီစွန်စားကံအသစ်ကိုဖွင့်လှစ်ရတယ်လို့နေမှာပဲ Stolen fruit is sweeter ဆိုတဲ့အင်္ဂလိပ်စကားလို့ပေါ့ခိုးစားရတဲ့အသီးများဟာတဲချိုတယ်ဆိုတဲ့အဓိပ္ပာယ်ကိုယောနာလည်းဒီအတိုင်းပေါ့ဖျားသခင်မကြိုက်တာကလေးကိုဆန့်ကျင်ဘက်လှုပ်ပြီးတော့ဖျားသခင်ကအရှိကိုညွှန်းတယ်အနောက်ပေါက်ကနေပြီးတော့ထွက်ပြေးရတာကသူ့အဖို့အရသာတစ်ခုလိုနေမှာပဲဆိုပြီးတော့လေကျွန်တော်တို့တွေးကြည့်နိုင်မယ်လို့ထင်ပါတယ်မိတ်ဆွေအပေါင်းတို့ဒီအပိုင်းကလေးကိုရောက်လာတဲ့အခါကျတော့136ခုမြောက်သောဆာလန်တဲကဖော်ပြချက်တစ်ခုကိုကျွန်တော်တွားပြီးတော့အောက်မေ့မိပါတယ်ကိုတော်သည်အကျွန်ုပ်ကိုပတ်လေဝိုင်းထား၍အကျွန်ုပ်အပေါ်မှာလက်တော်ကိုတင်တော်မူပြီထိုတို့သောညံသည်အံ့ဩပွေဖြစ်၍အကျွန်ုပ်မတတ်နိုင်ပါမြင့်မြတ်သည်ဖြစ်၍အကျွန်ုပ်မမိနိုင်ပါ ဝိညာဉ်တော်နှင့်လွတ်ခြင်းအလုံးငှာအဘယ်အရက်သို့သွားနိုင်ပါမည်နည်းမျက်နှာတော်နှင့်လွတ်ခြင်းအလုံးငှာအဘယ်အရက်သို့ပြေးနိုင်ပါမည်နည်းကောင်းကင်သို့တက်လျင်ကိုတော်ရှိတော်မူ၏မရဏနိုင်ငံ၌အိယာကိုခင်းလျင်ကိုတော်ရှိတော်မူ၏နန်း၏အတောင်တို့ကိုယူ၍သမုတ်တရားစွန်း၌နေလျင်ထိုအရက်၌ပင်ကိုတော်၏လက်သည်အကျွန်ုပ်ကိုပို့ဆောင်လျက်လက်ရာလက်တော်သည်ကင်လျက်ရှိပါလိမ့်မည်တဲ့အဲ့ဒီတိုင်းမှာပဲဟေရှာယအနာဂတိကျမ်းအခန်းကြီး55မှာကျတော့အခုလိုအဖဖျားသခင်ရဲ့ဘုန်းတော်အကြောင်းကိုဖော်ပြထားပါတယ်။ထာဝရဘုရားမိန့်တော်မူသီကငါဤအကျံအစီသည်သင်တို့ဤအကျံအစီနှင့်မတူ။ငါဤအကျင့်သည်လည်းသင်တို့ဤအကျင့်နှင့်မတူ။မိုးကောင်းကင်သည်မြေကြီးတက်သာ၍မြင့်သကဲ့သို့ငါဤအကျင့်သည်သင်တို့ဤအကျင့်တက်၎င်းငါဤအကျံအစီသည်သင်တို့ဤအကျံအစီတက်၎င်းသာ၍မြင့်၏တဲ့။ဟုတ်ပါတယ်။အဲ့ဒီအတိုင်းဘယ်လိုဘယ်လိုတွေတကူပြလာခဲ့တယ်ဆိုတာတွေ့ကြတော့အခုယောနသင်ငန်းစာရဲ့အငယ်လေးဟာစတင်ပြီးတော့အစအနဖော်ပြပေးလိုက်ပါပြီ။ထာဝရဘုရားသည်လေပြင်းစွာသောလေကိုပင်လယ်အပေါ်သို့ဆေလွတ်တော်မူသဖြင့်ပင်လယ်၌ကြီးစွာသောမိုးသက်မုန်တိုင်းဖြစ်၍သင်္ဘောသည်ပြက်လူသောလက္ခဏာရှိ၏။အကောင်းပဂရိပင်လယ်ကုသင်္ဘောကြီးပါနော်။အဲ့ဒီမြေသေးပင်လယ်မှာအခေါက်ခေါက်ဆွဲနေခဲ့တဲ့သင်္ဘောကြီးပေါ့။တသက်လုံးဒီခီးနဲ့ဒီလမ်းမှာရုပ်ပီနဲ့တာရှုတာရှုနဲ့ရုပ်ပီအပြန့်အလှန်ဆွဲနေတဲ့သင်္ဘောကြီးဖြစ်မှာပေါ့မြေရဲပင်လယ်ရဲ့အနောက်ကန်းကနေပြီးတော့မြောက်ဖက်ယွန်းယွန်းဥရောပဘက်ကိုကူးပြီးတော့အမြဲဘေးလွတ်လုံခြုံနေခဲ့တာပဲအခုကြမှာပဲလေမုန်တိုင်းကြီးဟောဟောတိုင်းတိုင်းကျလာတယ်တဲ့အဲ့ဒီမုန်တိုင်းကြီးရဲ့အစဟာဘဲသဘာဝသိပ်ပံနဲ့မှတိုင်းလို့ဆလို့တွေ့လို့မရအဖဖျားသခင်စေလွတ်လိုက်တာတဲ့တွားပြီဖျားသခင်လုတ်တဲ့အလုံနော်ဘဲတင်ချာနီးနဲ့မှတွတ်ပြီးတော့ရှောင်လို့မရနိုင်ဘူးလွတ်အောင်မကကွယ်နိုင်ဘူးပြေးပေါက်မရှိနိုင်ဘူးလှိမ့်ပိမ့်ပြီးတော့ခံရပြီလှိုင်းလုံးကြီးတွေကဘဲပြန်ညာပြန်ပုတ်လိမ့်မယ်ပင့်ပင့်ထိုးသလိုသင်္ဘောတစ်စင်းလုံးဝေါကနဲ့ဝေါကနဲ့ထောင်လိုက်စိုက်ဆင်းလိုက်ဖြစ်လိမ့်မယ်စောင်းသွားလိုက်တဲ့လိုက်နဲ့ဖြစ်လိမ့်မယ်အဲ့ဒီမှာရင်ဒီလောက်ခိုင်ကန့်လှပါတယ်စိတ်ချရပါတယ်ဆိုတဲ့သင်္ဘောကြီးချိုးချိုးချွတ်ချွတ်အသံတွေမြည်လာတယ်ရွက်တိုင်ကြီးတွေပြောင်းပြန်လဲကုန်တယ်လဲပြီးချိုးတယ်လို့တအီအီအသံတွေမြည်လာပါတယ်မိတ်ဆွေအပေါင်းတို့ supernatural ဆိုတဲ့သဘာဝကိုကြော်လွန်ပြီးတော့ဖြစ်လာတဲ့မုန်တိုင်းဆိုတာဟာဘလောက်များကြောက်ဖို့ကောင်းနေမလဲအဲ့ဒီသဘာဝကိုလွန်၍ပြုတ်မှုတော့အမှုဒီအမှုမျိုးဟာပြုတ်သူကိုယ်တိုင်ရဲ့သဘာဝလွန်အစွန်းတတ္တိနဲ့သာပြန်ပြီးတော့ငြိမ်သက်ခြင်းရစေနိုင်ပါလိမ့်မယ်မိတ်ဆွေတို့အာမုတ်အနာဂတ်သင်ငန်းစာတုန်းကကျွန်တော်ဖော်ပြခဲ့တဲ့အချက်ကိုမှတ်မိကြပါစားတပန်အရှင်ထာဝရဘုရားသည်ငါအားပြတော်မူသောယူပယုံဟုမူကားမိဖြင့်ဒံပေးခြင်းငှာမိကိုခေါ်တော်မူ၍မဟာသမုတ်တရားကိုမိလောင်လေ၏ကုန်းကိုလည်းလောင်လေ၏သို့သောအရှင်ထာဝရဘုရားသည်နောင်တရ၍ဤသို့မဖြစ်ရဟုမိန့်တော်မူ၏သူပဲခိုင်းလို့ဖြစ်ပေါ်လာရတဲ့ကိစ္စကြီးနော်အဲ့ဒါကြီးကိုဖြစ်ပြီးပြီဆိုကမှမဖြစ်ရဘူးဆိုပြီးတော့သူပြောင်းပြန်ပြန်ပြီးတော့လုံနိုင်တယ်ဟုတ်ပါတယ်ခရစ်ဝင်ကျမ်းတွေတဲကဂါလိလဲဒေသမုန်တိုင်းဖြစ်စဉ်ကလေးတစ်ခုအကြောင်းကိုလည်းပြန်ပြီးတော့အမှတ်ရမိပါ रे ရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး၄အငယ်35မှ41ကိုကြည်ပါထိုနေ့ညအချိန်၌ကိုတော်ကကမ်းတစ်ဖက်သို့ကူးကြဂုံအံ့ဟုမိန့်တော်မူလျင်တပည့်တော်တို့သည်လူစုဝေးရာမှထွက်၍လှေပေါ်၌ရှိနှင်သောကိုတော်ပါလျက်သွားကြ၏အခြားလှေတို့လည်းပါသေး၏ထိုအခါပြင်းစွာသောမိုးသက်မုန်တိုင်းဖြစ်၍လိုင်းတဘိုးခတ်သောကြောင့်လှေသည်ရေနှင့်ပြည့်လေ၏ကိုတော်သည်ပဲ့၌ခေါင်းအုံပေါ်မှကျင်းဆက်၍နေတော်မူ၏တပဲ့တော်တို့သည်ကိုတော်ကိုနှုတ်ပြီးမှအရှင်ဖျားအကျွန်ုပ်တို့သည်ပျက်စီးခြင်းသို့ရောက်သည်ကိုလျင့်လျူသောစိတ်ရှိတော်မူသလားဟုရှောက်ကြသောကိုတော်သည်ထ၍တိတ်ဆိတ်ငြိမ်ဝတ်စွာနေဟုလေနှင့်ပင်လေကိုဆုံးမတော်မူသဖြင့်လေသည်ငြိမ်၍အလွန်သာယာလေ၏ကိုတော်ကလည်းသင်တို့သည်အဘယ်ကြောင့်ဤမျှလောက်ကြောက်တတ်သနည်းအဘေကြောင့်ယုံကြည်ခြင်းစိတ်နှင့်ကင်းသည်ဟုမေးတော်မူခြင်းသူတို့သည်အလွန်ကြောက်ရွံ့၍ဤသူကားအဘေသို့သောသူနီလေနှင့်ပင်လေသည်သူ၏စကားကိုနားထောင်ပါသည်တကားဟုအချင်းချင်းပြောဆိုကြ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဘယ်လိုပဲဖြစ်ဖြစ်အခုလောလောလတ်လတ်အချိန်မှာတော့ယောနစမတ်ကြကြလိုက်ပါသွားခဲ့တဲ့ဒီပင်လေကုသင်မောကြီးဟာဖျားသခင်အမိန်တော်နဲ့လင်ပန်းတဲကဇီးပြူသည်ထဲ့လှိမ့်တယ်လို့ဖြစ်နေပြီအဖဖျားသခင်ချက်မှတ်တဲ့တာဝန်ကိုလည်းမထမ်းနိုင်။အာရှုရိလူမျိုးကိုလည်းမုန်းတယ်။ကျေးဇူးမပြုခြင်းပါဘူးဆိုတဲ့ယောနတယောက်လေ အသက်ဘယ်အပေါက်ကထွက်ရမှန်းမသိဆိုတဲ့အခြေအနေမှာစိုက်နေပြီဆိုတာကိုသဘောပေါက်နိုင်ပါပြီ။ဒါပေမဲ့နော်ကျွန်တော်ယင်သေးရှိတာကိုပြောရရင်ယောနာဆိုတဲ့လူဟာပေကက်ကသမားပေါက်တဲ့နဖူးမထူဘူးဆိုတဲ့လူမျိုးဝက်ဖြစ်မှတော့မစင်ကိုမကြောက်ဘူးဆိုတဲ့လူဒန်းစားလို့ကျွန်တော်တွက်မိပါတယ်။မယုံရင်သူလှုပ်ပုံကိုကြည်ပါ။ယောနာဝတ္ထုအခန်းကြီး၈အငယ်၅ထိုအခါသင်္ဘောသားတို့သည်ကြောက်ရွံ့၍အသီးအသီးမိမိတို့ဖျားကိုအဟစ်ကြ၏သင်္ဘောပော့စီခြင်းဟာဝန်များကိုလည်းပင်လေတဲသူပစ်ချကြ၏ယောနာမူကားသင်္ဘောဝန်တဲသူဆင်း၍အိပ်ပျော်လျက်နေ၏ပေကက်ကသမားလို့ကျွန်တော်ပြောခဲ့ပါတယ်နော်ကျွန်တော်ကစိတ်ထဲမှာဝင်လာတဲ့အတိုင်းပဲရှိတဲ့အတိုင်းပဲပြောချပစ်လိုက်မိတာပါဒါပေမဲ့စကားနောက်မှာတရားပါသွားတယ်ဟုတ်ပါတယ်ပရောဖက်ယောနာရဲ့ပေကက်ကတ်ဆိုတဲ့ဂုံတတ္တိကလေးဟာလေသိမ့်မဆိုးလာတဲ့သင်ငန်းစာကိုရယူဈေးနိုင်တယ်လို့ကျွန်တော်ထင်ပါတယ်။မှန်ပါတယ်။မထုံတက်တေးဖြစ်သွားပြီ။ဖျားသခင်စီကထွက်ပြေးခဲ့တာကိုမှားတယ်မှန်တယ်လို့ငါလုတ်ပုံဟုတ်တယ်မဟုတ်ဘူးလို့ဆိုတာမျိုးဘာမှမတွေ့တော့ဘူး။အလိုတော်ကိုပဲပုံချလိုက်ပါတယ်ဆိုတဲ့သဘောမျိုးနဲ့တချီတဲ့သင်္ဘောဝန်တဲ့ကိုဝင်းကြောင်ကြကြနေရမှာပစိုးလေးခြုံပြီးတော့အိပ်ပျော်အောင်အိပ်ပစ်လိုက်တယ်တဲ့။အဲ့ဒီအချိန်မှာတခြားတခြားဘုရားသခင်ကိုမသိတဲ့ပင်လေပြောသင်္ဘောသားကြီးတွေကတော့တလောက်ကြောက်เสียကောင်းတဲ့အခြေအနေမှာသူတို့သက်ဆိုင်ရာဘုရားတွေကိုပဲဘုရားဖျားတပြီးတော့သင်္ဘောပေါ်ကကုံပစ္စည်းတွေကိုဝိတ်လျှော့တဲ့သဘောမျိုးအောက်ကိုပြစ်ပြစ်ချနေကြရပါတယ်တဲ့ဟုတ်ပါတယ်လူသဘာဝဟာလေဖြစ်တာဖြစ်နိုင်မယ်ဆိုရင်တော့ဘုရားသခင်ဆိုတာရှိတယ်သဘာဝလုံးအခွင့်အရေးနဲ့ဂျေဇူးတရားကိုပြုနိုင်တယ်ဒီဂျေဇူးတော်ကိုခံယူရပါရစေသေးခြင်းဆိုတာဟာတောက်မှရှင်သန်ခြင်းနဲ့အစားထိုးနိုင်တယ်ဆိုတာကိုဖြစ်နိုင်ရင်ရယူလိုပါ၏ဆိုတဲ့သဘောနဲ့လူသဘာဝဟာကင်းကိုမကင်းနိုင်ပါဘူးဒါကိုအဲ့ဒီသင်္ဘောကကက်တိန်လို့ခေါ်ရမယ်သင်္ဘောသူကြီးအဖြစ်လေဆက်လက်ပြီးတော့တက်တည်ပြနိုင်ပါလိမ့်မယ်ယောနာဝတ္ထုအခန်းကြီး၈အငယ်၆သင်္ဘောသူကြီးသည်လာ၍အိုးအိပ်ပျော်သောသူအဘယ်သို့နီးထလောသင်ဤဖျားကိုဆူတောင်းလော့ငါတို့အသက်လွတ်စေခြင်းဟာထိုဖျားသည်ငါတို့ကိုအောက်မိကောင်းအောက်မိလိမ့်မည်ဟုဆို၏ဟဲ့ကောင်ဟဲ့ကောင်အရေးထဲမှာကလတိကလမောမင်းအိတ်နေလိုက်တာကွာထားစမ်းမင်းဖျားကိုဆူတောင်းစမ်းဆွတ်ရွတ်ပြီးတော့မင်းဆူတောင်းကြောင်းငါတို့ပါရောပြီးတော့လွတ်ချင်လွတ်လိမ့်မယ်တဲ့အဲ့ဒီတော့ယောနာဟာအသက်ရှင်တော်မူသောအဖဖျားသခင်ကိုကိုးကွယ်နေတာကိုဒီသင်္ဘောကက်တိန်သိမသိသာမပြောရတာဒီကက်တိန်ကြီးရဲ့ယင်ထဲမှာကတော့တကိုးတော်နဲ့အသက်ရှင်ခြင်းဆိုတာကိုတန်းတားနေမိတယ်သေးရမှာကိုတွေးပြီးတော့ထိတ်လန့်နေမိတယ်ဆိုတာကိုအကဲဖြတ်နိုင်လောက်ပါတယ်ဟုတ်ပါတယ်အဲ့ဒီလိုလူမျိုးတွေအတွက် Greek နိုင်ငံကအာသင်မြို့တော်နာက Ari ဆိုတဲ့တောင်ပေါ်ကနတ်ဖျားယုတ်ထုတွေကြားမှာမမမမကြီးရတန်းပြီးတော့ဟောကြားခဲ့ပါသောရှင်ပေါလုရဲ့တရားသံတွေကိုပြန်ပြီးတော့ကျွန်တော်ကြားရောက်မိပါတယ်ဒါတွေကိုတမန်တော်ဝတ္ထုအခန်းကြီး18ထဲမှာကျွန်တော်တို့အသေးစိတ်ပြန်ပြီးတော့လေ့လာနိုင်ပါတယ်ထိုအခါပေါလုသည်အာရီတောင်ပေါ်၌ရက်လျေအချင်းအာသင်လူတို့တင်တို့သည်ခသိန်းသောအရာတို့၌နတ်ဖျားတို့ကိုအလွန်ယိုသေးတက်ကြသည်ကိုငါမြင်ပါ၏လမ်း၌သွား၍တင်တို့၏ဖျားများကိုကြည့်ရှုသည်တွင်ငါတို့မသိသောဖျားသခင်အဖိုးဟူ၍အခရာတင်သောရစ်ပလင်တစ်ခုကိုတွေ့ပါ၏တင်တို့သည်မသိဘဲလျက်ကိုးကွယ်သောဖျားသခင်၏အကြောင်းကိုငါဟောပြော၏တဲ့အသက်ရှင်တော်မူသည့်အဖဖျားသခင်ကိုမသိတာမသိတာနော်တောင့်တမိလွန်းလို့စိတ်ကူးရင်ရုတ်ထုကလေးနဲ့ချထားကိုးကွယ်မိတယ်မှန်းဆယုံကြည်မိတယ်ဆိုတဲ့လူရဲ့သဘောဟာထင်ရှားနေတာပဲမဟုတ်ဘူးလားမှန်ပါလေဒါကြောင့်လဲအဲ့ဒီကြမ်းမှာပဲဆက်လက်ပြီးတော့ဖျားရဲ့အမျိုးအနွယ်ဝင်ဖြစ်တဲ့လူသားတို့ရေခမည်းတော်နဲ့ဖျားသခင်ဆိုတာဟာဘာမှမဝေးဘူးခမည်းတော်တွေ့ခြင်းကိုးကွယ်ခြင်းနဲ့အဖဖျားသခင်ဆိုတာဟာခမည်းတော်အနာတင်ခမည်းတော်တွေ့အောင်ရှာကြည့်ကြပါရဲ့ဆိုပြီးတော့တမန်တော်ကြီးရှင်ပေါလုအာသင်သားတွေကိုအားပေးတိုက်တွန်းကြတာကိုတွေ့ရပါတယ်ဟုတ်ပါတယ်အဲ့ဒီကြမ်းမှာပဲအငယ်26မှ28အတွင်မှာကြည်ပါဘုရားသခင်သည်မြေတပြင်လုံးလိုက်နေသောလူအမျိုးမျိုးတို့ကိုတသွေးတည်းနှင့်ဖန်ဆင်းတော်မူ၍သူတို့အားခွဲဝေစီမံသောအချိန်ကာလကို၎င်းသူတို့၏နေရာအပိုင်းအခြားကို၎င်းမှတ်သားတော်မူ၏အကြောင်းမူကားလူတို့သည်ဖျားသခင်ကိုရှာဆန်းသဖြင့်တွေ့ကောင်းတွေ့ကြလိမ့်မည်အကြောင်းသည်ထို့သို့ဆိုတော်လေဖျားသခင်သည်ငါတို့တွင်အဘယ်သူနှင့်မျှဝေးတော်မူသည်မဟုတ်ငါတို့သည်ဖျားသခင်အားဖြင့်အသက်ရှင်လျက်လှုပ်ရှားလျက်ဖြစ်လျက်ရှိကြ၏ထို့သို့နှင့်အညီသင်တို့တွင်လင်္ကာဆရာအချို့တို့ကငါတို့သည်ကနွယ်တော်သားပင် ဖျားမျိုးပြီဖြစ်ကြလေဟုဆက်ဆိုသည်တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အာသင်မျိုးသားသို့မဟုတ်အေသန်မျိုးသားတွေလူအခုယောနစီးတဲ့သင်္ဘောရဲ့ကက်တိန်လူမိတ်ဆွေတို့ယင်တဲ့မှဆန္ဒများရှိလာရင်လေအဖဖျားသခင်ဆရာဟာမိတ်ဆွေရဲ့နှလုံးသားတကားအဝမှားတွင်မိတ်ဆွေအတွက်ဤကံအမှန်တရှိနေပါကြောင်းကျွန်တော်ထပ်ဆင့်တင်ပြပေးလိုက်ပါရစေ။ယောနဝတ္ထုအခန်းကြီး၈အငယ်9နောက်တဖန်သူတို့ကလာကြ။အဘယ်သူဤအပြစ်ကြောင့်ဤအမှုရောက်သည်ကိုငါတို့သိရမည်အကြောင်းစည်ဒံချကြဂုံအံ့ဟုတိုင်ပင်၍စည်ဒံချလျင်ယောန၌စည်ဒံကြ၏။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာစည်ရံချရဲဆိုတာရှင်းရှင်းပြောရရင်တော့တရားခံရှာဖို့မဲဖောက်တာပါပဲ။ဒါပေမဲ့အဲ့ဒီကိစ္စကတရားခံရှာဖို့ဆိုကြဲကရိုးရိုးအလှငွေကိစ္စတို့အပျော်စုပြီးတော့မဲဖောက်တာတို့လို့ပြောစရာမဟုတ်နိုင်တော့ဘူး။ဒီပင်လေလှိုင်းတွေအခုလိုကြောက်ခမန်းလိလိဖြစ်နေတာဟာထူးနေပြီ။တခုခုတော့တခုခုပဲ။အကုသို့ဂျိုးကောင်တယောက်ယောက်ကြောင့်ပဲ။ဒါကြောင့်မလို့ဘု து ကြောင့်လဲဆိုတာတရားခံရှာကြမယ်ဆိုပြီးတော့တရားခံရှာတဲ့နည်းပဲပေါ့။အမှန်တော့ကျွန်တော်တို့ယုံကြည်သူအတိုင်းအဝိုင်းမှာဒီလိုတရားခံရှာတာတို့မဲဖောက်တာတို့ဟာလှုပ်ရိုးလှုပ်ဆင်လည်းမရှိအဖဖျားသခင်ကလည်းသိပ်ပြီးတော့ကြိုက်လိမ့်မယ်လို့တော့ကျွန်တော်မတွေးမိပါဘူး Vanity လို့ခေါ်တဲ့လူတွေရဲ့ပျော်ရွှင်မှုစိတ်လှုပ်ရှားမှုကလေးတွေအတွက်မဲဖောက်ကြတာကန့်ဆန်းကြတာတွေတော့ရှိပါတယ်ဒါပေမဲ့အခုသင်းမောပေါ်ကကိစ္စနဲ့ကတော့မတူပါဘူးအခုကိစ္စကတော့ပောက်တဲ့လူဒုက္ခရောက်ရမယ်ကိန်းပဲဟုတ်ပါတယ်အဲ့ဒီဂျိုးကောင်ကိုရှာဖို့မဲစနစ်ကိုသူတို့ကျင့်သုံးကြပါပြီ။ဘယ်လိုပဲဖြစ်ဖြစ်ပါဒီပင်လယ်မုန်တိုင်းကြီးဟာဘုရားသခင်ရဲ့အမိန့်တော်ကြောင့်ဖြစ်လာရခြင်းဖြစ်တယ်။တနည်းအားဖြင့်သဘာဝလွန်မုန်တိုင်းကြီးပေါ့။ဘုရားသခင်စီရင်တော်မူသောဒီအမှုတော်ကြီးတက်တဲ့အတွက်ဘုရားသခင်ရဲ့အလိုတော်အတိုင်းမဖြစ်ဖြစ်အောင်ဒီသင်္ဘောပေါ်ကလူတွေဟာဖြည့်ဆည်းပေးကြရတော့မှအမှန်ပဲဖြစ်ပါလေ။အဲ့ဒီတော့အဖဘုရားသခင်ကိုမသိတဲ့သင်္ဘောသားတွေဟာမဲလိတ်ကလေးတွေလေမဲလိတ်တစ်ခုမှကတော့တရားခံဂျိုကောင်ဆိုပြီးတော့ရေးပြီးတော့ဝိုင်းပြီးတော့မဲနှိုက်လိုက်ကြတာဟာလေလွတ်ပြီးကျွတ်ပြီးဆိုတဲ့ယောနာဖြစ်ချင်ဟာဖြစ်ဟေဘာဖြစ်ဖြစ်ဂယုကိုမဆိုင်ဘူးဆိုတဲ့ယောနာတယောက်နှိုက်လဲနှိုက်လိုက်ကောဖွာကနေအဲ့ဒီမဲကြီးထပေါက်ပါလေရောတဲ့မိတ်ဆွေအပေါင်းတို့လူမိုက်တို့ဤမိုက်မဲချင်းကိုတိုင်းဟာအဖဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေဖို့ဖြစ်သွားတတ်တယ်အဖဖျားသခင်ဟာအံ့ဩပွေသောအမှုကိုလူမိုက်တွေစီကနေပြီးတော့ပြုပြင်ယူနိုင်တော်မူတယ်ဆိုတာတွေ့ကိုကျွန်တော်တို့သိထားကြပြီးသားပါအဲ့ဒီလိုပါပဲအခုဆိုရင်ဘုရားသခင်ကိုမသိတဲ့ဒီသင်္ဘောပေါ်ကကန်ဆန်းမဲဖောက်ပွဲကြီးကိုတိုင်ဟာအဖဘုရားသခင်အလိုတော်ကိုအတီးပြုတ်ပေးလိုက်ရပြီလို့ကျွန်တော်တို့တွေ့ရပြီမဟုတ်ဘူးလားဒေါက်တာဂျေဗန်န်မက်ဂီရဲ့အတွေ့အကြုံတစ်ခုကိုလည်းဒီနေရာမှာတင်ပြခြင်းမှာသေးတယ်ကျွန်တော်တို့သင်သိရသောသမာကျမ်းရဲ့မူရင်းစာရေးဆရာကြီးဒေါက်တာမက်ဂီပေါ့သူသေးုပ်ဆရာဘဝမှာတုန်းကမျိုးကလေးတမျိုးမှာစီးပွားရေးသမားတန်ငယ်ချင်းနှစ်ယောက်ရှိခဲ့ဘူးတယ်။နှစ်ယောက်စလုံးကလည်းပိုက်ဆံအတူတူပဲချမ်းသာကြတော့ Red Indians လူနေတွေလူနီတွေတည်ရှိနေတဲ့ Reservations လို့ခေါ်တဲ့ကမ်းသတ်နေမြေတောဒေသတစ်ခုကိုသူတို့သွားပြီးတော့ငားမြားကြအမဲလိုက်ကြနေအပျော်ခကြီးထွက်ကြတယ်။အဲ့ဒီအပျော်ခကြီးမှာအဲ့ဒီအရက်ဒေသကလူနီဘေရင်ဆီယာမကြီးတယောက်စီမှာဘေရင်သွားပြီးတော့တွေ့ကြတယ်။အဲ့ဒီတော့ဘေရင်ဆီယာမကြီးကနေပြီးတော့မင်းတို့နှစ်ယောက်ရှေ့စဉ်နောက်စဉ်ထေကြလိမ့်မယ်ဆိုပြီးတော့ဟောလိုက်တည်း။ဘာပဲပြောပြောနော်သူတို့ကခရိယန်နေဆိုတော့ဒါကိုအပျော်အပြည့်လုပ်တဲ့သဘောသိပြီးတော့လေသူတို့မယုံပါဘူး။အဲ့တော့ဒါကိုသူတို့ကပြောင်းမြန်အတိတ်ပဲယူပြီးတော့သူတို့နှစ်ယောက်စလုံးဆက်လက်ပြီးတော့စီးပွားလတ်လာဘတွေကောင်းပြီဆိုတဲ့အတိတ်ပဲ။သူတို့ကျမ်းမာရေးတွေကလည်းငကိုတွေကတောင်းတောင်းကြီးကျမ်းမာရေးသမားတွေဆိုတော့သေမယ်ဆိုတာမဖြစ်နိုင်ဘူးမယုံဘူးဆိုပြီးတော့နေခဲ့ကြရာကနေပြီးတော့တစ်နှစ်လောက်လည်းနေရောလေ။တငယ်ချင်းတယောက်ဟာကားတိုက်ပြီးတော့ရုတ်ရက်သေးသွားတယ်လေ။အေးအဲ့ဒီမှာရင်ကြံတယောက်မျက်ဖြူဆိုင်တော့တာပဲ။ဆရာကြီးဒေါက်တာဂျေဗန်န်မက်ဂီစီကိုတပတ်မှ9ရက်ရှိရင်9ရက်စလုံးလာလာပြီးတော့ဆရာကြီးကျွန်တော်တို့သေတော့မယ်ထင်တယ်။ကျွန်တော်တို့သေတော့မယ်ထင်တယ်။ကျွန်တော်ကိုအစင်သင့်ဖြစ်အောင်ပြင်ဆင်ပေးပါ။တရားဟောပေးပါခမညာ။ဝိညာဉ်ခွန်အားပေးပါခမညာဆိုပြီးတော့နေ့တိုင်းလာလာပြီးတော့နားပူခဲ့ပါတယ်။ဒေါက်တာမက်ဂီကလည်းတရားတော်နဲ့အညီပေါ့။ဒီဘေဒင်တွေဟာယရယာတွေဟာဘာမှအတိတ်ပဲမရှိပါဘူး။ဘုရားသခင်တပါးလုံးကိုယုံကြည်ထားသူပဲ။ဘာမှကြောက်မနေပါနဲ့။သိတ်ကြောက်တယ်ဆိုရင်လေအဖဘုရားသခင်ခြေတော်ရင်းကိုသာစက်တိုက်တိုးဝင်ချင်ကအနီးကပ်ပြတ်ဖို့ကိုကိုယ်လက်တော်ကိုမဖြုတ်နဲ့။ကယ်တင်ရှင်သခင်ခရစ်တော်ရဲ့နာမတော်ကိုအစဉ်တစိုက်အာယုံပြုနာနာဆုတောင်းသူ့အမှုတော်တွေမှာပါဝင်ကူညီကျမ်းစာတော်မြတ်ကိုမပြတ်တမ်းဖတ်ရှင်သန်ရတဲ့နေ့တိုင်းအတွေ့အကြုံကျေးဇူးတော်ကိုချီးမွမ်း။အဲ့ဒီလိုတိုက်တွန်းအားပေးခဲ့ရတယ်။ယ ယုံကြည်ခြင်းတရားကိုအယူသီးမှုတွေနဲ့အစာမထိုးဖို့မနေ့ကြီးကိုဆွဲဆောင်ခဲ့ရတယ်။ဝိညာဉ်ခွန်အားပေးခဲ့ရတယ်။ဒေါက်တာဂျေဗန်နန်မက်ဂီပြောတဲ့အတိုင်းပါပဲနော်။ဟိုဘီရင်ဆရာပြောတဲ့တိုက်ဆိုင်မှုအရာပထမတစ်ယောက်သေသွားပေမယ့်ကြံ့လူဟာလုံးဝမသေးခဲ့ပါဘူး။ငငယ်တုန်းကသင်ယုတ်ဆရာကလေးမက်ဂီအဖိုးကြီးဖြစ်လာတာတောင်မှအဲ့ဒီအခြားတစ်ယောက်ဟာလည်းအဖိုးကြီးတစ်ယောက်အဖြစ်တောင်းတောင်းကြီးကြမ်းမာနေစေဖြစ်ပါတယ်။သူ့ရဲ့ဂုံမဏီအလုပ်တွေကိုလုပ်နေစေဖြစ်တယ်။အဖဖျားသခင်ရဲ့ယုံကြည်သူသူတော်ကောင်းကြီးတယောက်အဖြစ်လဲအသင်းတော်အတွက်အလွန်တန်ဖိုးရှိတဲ့လူကြီးတယောက်ဖြစ်လာခဲ့တယ်ဆရာတွေ့ကိုဒေါက်တာဂျေဗန်န်မက်ဂီမှတ်တမ်းတင်ခဲ့တာကိုတွေ့နိုင်ပါ रे ဟုတ်ပါ रे အာနေချင်းအဖြစ်ကနေပြီးတော့ပြေဝစုံလင်ချင်းစုကျေးစုကိုအဖဖျားသခင်ကတနည်းမဟုတ်တနည်းပြုစုပေးလိုက်ခြင်းပဲလို့ဆိုပြရစီဘယ်လိုပဲဖြစ်ဖြစ်ပေါ့တိယခန်းဆိုတဲ့မဲလိကလေးကိုမရေရေဖွင့်ကြည့်ပြီးတော့ယောနာတယောက်ကတော့ဖျားသခင်စီရင်ခြင်းကိုခါစီပီခံရတော့မှအသေးချဘဲဆိုတာကိုကျွန်တော်တို့နားလည်နိုင်ပါပြီအကုန်လုံးတို့ဟာမိုက်မဲခြင်းတွေကြားတဲ့ကဖျားသခင်အလိုတော်ကြအပြောင်းအလဲဖြစ်ရတာကြီးပဲလို့ကျွန်တော်ခံယူပါတယ်မိတ်ဆွေအပေါင်းတို့ဓမ္မရာဇဝင်ပထမစာဆောင်အတွင်းမှာနတ်ဝင်တဲ့မိမကြီးတယောက်စီကိုရှောလူဘရင်ဟာသွားပြီးတော့နတ်ပူဇော်တယ်ဘေးရင်မေးတယ်ဆိုတာကိုတွေ့ရပါတယ်ဒါကိုဓမ္မရာဇဝင်ပထမစာဆောင်အခန်းကြီး28ထဲမှာတွေ့ရခြင်းပါအဲ့ဒီနတ်ဝင်တဲ့ကပြီးတဲ့အဖြစ်တွေ့ဟာတကယ်တော့ဒီမိမကြီးရဲ့ပါဇက်ကိုဘုရားသခင်သုံးပြီးတော့အဖြေပြုတ်တာသာလျှင်ဖြစ်ရမှာပါဟုတ်ပါတယ်တောလေယာကျန်တဲ့ကဘာလန်ဆိုတဲ့လူလေလူရှုပ်ပရောဖက်ကိစ္စမှာလေဒီသဘောတရားအတိုင်းပဲပေါ့ဘာလန်အဓိကရည်ရွယ်တာကဣသရီလတွေကိုဆဲဖို့ကျင်းစာတွေတိုက်ဖို့ပဲဒါပေမဲ့သူ့ပါဇက်ကြီးကိုသူထိမ့်လို့ဘယ်လို့မှမရနိုင်ဘူးရည်ရွယ်ချက်နဲ့အကုန်ပြောင်းမြန်တွေဖြစ်ပြီးတော့ကောင်းကြီးတွေကြီးပဲပေးရသားတွေဖြစ်ကုန်ရတယ်ဒါနဲ့ပဲသူ့ကိုဣသရီလတွေကိုဆဲဖို့ကျိန်ဆဲဖို့ဆိုပြီးတော့ပိုက်ဆံပေးပြီးတော့ခိုင်းနေမောပဘရင်ကြီးရဲ့နောက်ဆုံးမှာရန်တွေဖြစ်ဘူးတွေကြပြီးတော့ခွာပြဲသွားရတယ်ဆရာတွေ့ကိုကျွန်တော်တို့တွေ့ရပါတယ်နောက်ဆုံးမှာတော့ဘာလန်ဟာဣသရီလတွေရဲ့ဓာတ်လက်ချက်နဲ့မရှုမလှသေခဲ့ရတယ်ဆရာတွေ့ကိုလေအဲ့ဒီသမိုင်းကြောင်းဖြစ်စဉ်တွေမှာမှတ်တမ်းမှတ်ရနဲ့ပြန်ပြီးတွေ့ခဲ့ရပြီးသားပါယောနာဝတ္ထုအခန်းကြီး1အငယ်10မှ30ကိုဆက်ပြရစီတပန်းသူတို့ကအဘဲအပြစ်ကြောင့်ဤအမှုရောက်သည်ကိုပြောပါလော။သင်ဆောင်ရွက်သောအမှုကအဘဲအမှုနည်း။သင်သည်အဘဲအရက်ကလာသည်နည်း။အဘဲပြီးအဘဲအမျိုးသားဖြစ်သည်ဟုမေးမြန်းကြသော။ငါသည်ဟေပြဲအမျိုးသားဖြစ်၏။ရေမြေကိုဖန်ဆင်းတော်မူသောကောင်းငင်ဘုံ၏အရှင်ဖျားသခင်ထာဝရဘုရားကိုကိုးကွယ်သောသူဖြစ်၏ဟုဆိုလျင်ထိုသူတို့သည်အလွန်ကြောက်ရွံ့၍သင်သည်အဘဲကြောင့်ဤသို့ပြုသည်နည်းဟုမေးကြ၏။ယောနာသည်ထာဝရဘုရားထံတော်မှမိမိပြေးကြောင်းကိုဖော်ပြသောကြောင့်သူတို့သိကြ၏ဣသရေလကံယုဒန်းကနေတာရှုသင်္ဘောကြီးဂလင်းဂလင်းဂလင်းဂလင်းဂလင်းဂလင်းနဲ့စပြီးတော့ထွက်လာကြတဲ့ကယောနာပါလုတ်ခဲ့ပါသလဲအထုတ်ကလေးပိုက်ပြီးတော့ပြုံပြုံပြုံပြုံနဲ့လေချုံပြီးတော့หนีခဲ့လိမ့်မပေါ်ဒါဟာအသေးအချာပဲကျွန်တော်တွေ့တယ်လွတ်ပြီးကျွတ်ပြီးလို့သူယင်တဲ့မှာခန်းစားခဲ့ရပြီမဟုတ်ဘူးလားတာရှုမြို့ကိုရောက်ရင်မိစဉ်ကြည့်ကမေဘုရားသခင်ကများဆက်ပြီးတော့ခိုင်းအောင်စေအောင်မယ်ဆိုရင်ဥယောပတိုက်တဲ့အထိပြေးမယ်အဲ့ဒီလောက်အထိခရီးကြီးဝေးသွားပြီဆိုရင်လေအဖဘုရားသခင်ကဒီနိနေဝေမြို့ကိုပြောင်းပြန်ပြန်ပြီးသွားဖို့ခိုင်းတော့မှာမဟုတ်ဘူးလို့သူတွက်ကောင်းတွက်လိမ့်မယ်အဲ့ရမျိုးလောက်ကလွဲပြီးတော့သူ့စိတ်ထဲမှာဘာဆိုဘာမှတွေးမိမယ်မထင်ပါဘူးတစ်ချိန်တည်းမှာပဲတော်ပါသေးရဲ့သူခိုင်းတဲ့အတိုင်းများနိနေဝေကိုသွားပြီးတော့အာရှုရိတွေကိုငါတရားသွားဟောမှဖြင့်ခုလောက်ရှိဂဲတွေနဲ့ဝိုင်းထုလို့သိချင်းသိနေမှာအကယ်၍မြတ်ဘုရားသခင်စကားနားထောင်ပြီးတော့လူကောင်းသူကောင်းတွေဖြစ်ကုန်ရင်လေဒင်းတို့အပြစ်မခံရပဲဖြစ်ကုန်မယ်။ဘေးတွေလွတ်ကုန်နိုင်မယ်။အခုတော့ဒင်းတို့တိုက်နေဒင်းတို့ကံအဖဘုရားသခင်စီရင်တဲ့အပြစ်ဒဏ်တွေခံပါစေဆိုတာမျိုးပြုံပြုံပြုံပြုံနဲ့တွေးကောင်းတွေးနေမိလိမ့်မယ်လို့လည်းကျွန်တော်တွေးမိပါတယ်။ဟုတ်ပါတယ်။အကုန်လုံးကိုယ်စိတ်ကြိုက်ကြီးပဲလေ။ကိုယ်သဘောကျသည့်အတိုင်းပဲကိုယ်တွေးမှာပေါ့။ဘုရားသခင်အလိုတော်ဆိုတာကိုတခုမှထည့်မတွက်ခဲ့ပါဘူး။ဒီလိုဖျားသခင်အလိုတော်ဆရာကမခန့်ယူသူမှန်သမျှတို့ဟာလေလောကကြီးမှာဘယ်တော့မှကဲတင်ချင်းကျေးဇူးတော်ကိုတခြားသူတွေရှိမှတက်သီခံလို့မရနိုင်ပါဘူး။ဒါကြောင့်မို့လို့လေသင်းမောဘော်ကဖျားသခင်ကိုမကိုးကွယ်တဲ့လူတွေကြားထဲမှာသူဟာလေအဲ့ဒီလူတွေနဲ့ဘာမှမထူဘူး။ရောင်ပေးရောင်ပေးနဲ့ပဆိုးချုံပြီးအိတ်တယ်။သူများကအတင်းနှိုးပြီးတော့မဲနှိုက်ခိုင်းလို့နှိုက်တယ်။အဲ့ဒီမှာတရားခံဖြစ်ပြီးဂျိုးကောင်ဖြစ်သွားပြီ။အဲ့ဒီတော့မှပဲသူများတွေကသူ့ကိုတန်တော်ဝိုင်းကြည့်ပြီးတော့ဟဲ့လူဟဲ့လူခမရဘယ်လိုလူလဲဘယ်လူမျိုးလဲဘာတွေမဟုတ်တာလုပ်ခဲ့လူလဲဘယ်ဖျားကိုကိုးကွယ်သလဲဆိုပြီးတော့ဝိုင်းပြီးတော့မေးတယ်။အ အဲ့ဒီတော့မှပဲယောနာအဖို့လေသူ့ရဲ့ဘဝအမှန်ကိုသူပြန်ပြီးတော့သတိရလာရတော့တယ်ဖျားသခင်အကြောင်းကိုလည်းတက်စီခံဖို့မဖြစ်မနေအကြောင်းဖန်လာရပါတော့တယ်သူစိတ်စေတနာကြောင့်မဟုတ်သူဆန္ဒအရှင်မပါဝင်သူ၌ကြီးမှန်းချက်လေအရှင်မရှိခဲ့ပါဖျားသခင်စီရင်သည့်အတိုင်းပြောရခြင်းဖြစ်တယ်ဖျားသခင်အတင်းမြှင့်ထုတ်ပေးလို့သားချင်းလူမိုက်တယောက်ရဲ့ပါဇက်ကဘုံတော်ကိုထင်ရှားစေခဲ့ရခြင်းပါ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကယောနာဝိတ္ထုအခန်းကြီး၁အခန်းငယ်၁၁ကနေအခန်းငယ်၁၉အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။